မြန်မာနိုင်ငံအတွင်းလူမှုဖွံ့ဖြိုးရေးစီမံကိန်းတွေကူညီပေးမဲ့သဘောတူညီချက်အပါအဝင်အိန္ဒိယနဲ့မြန်မာအကြားနားလည်မှုစာကြုံလွှာ၁၀ခုကိုကြာသပတေးနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။နိုင်ငံပူးတက်ထုတ်ပြန်လိုက်တဲ့သဘောတူညီချက်အရဧပြီလ9ရက်နေ့ကစလို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့မြန်မာနိုင်ငံမန္တလေးမြို့အကြားပုံမှန်ဘတ်စကားပြည့်စုံဖို့သဘောတူလိုက်ကြပါတယ်။နှစ်ဖက်ဘတ်စကားကုမ္ပဏီတွေကလည်းတဘောတူလက်မှတ်ရေးထိုးပြီးဖြစ်တယ်လို့ဆိုပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာဆက်သွယ်ရေးဟာအဓိကကျတယ်ဆိုတာကိုနှစ်ဖက်စလုံးကအလေးထားပြောဆိုခဲ့ကြတာနဲ့အညီအိန္ဒိယကငွေကြေးဆိုင်လှုပ်ဆောင်နေတဲ့အခြေခံအဆောက်အအုံလုပ်ငန်းတွေအများဆုံးပြင်းပြအောင်မြင်အောင်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။အိန္ဒိယနယ်စပ်တမူးမြို့နယ်မှာ Integrated Checkpoint လို့ခေါ်တဲ့ဘက်ဆုံစစ်ဆေးနိုင်တဲ့နယ်စပ်ကိတ်ကိုလည်းအိန္ဒိယအစိုးရရဲ့အကူအညီနဲ့တိဆောက်နေပြီးမကြခင်မှာဖွင့်နိုင်မယ်လို့ဆိုပါတယ်။နိုင်ငံအကြားကပြည်သူတွေနေဆက်ကိုအလွယ်တကူဖြတ်ကျော်သွားလာနိုင်ရေးအတွက်ကုန်းကြောင်းဖြတ်တန်းသွားလာရေးဆိုင်ရာသဘောတူညီချက်ကို2008ခုနှစ်မှာလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။နောက်ထပ်နေဆက်ကိတ်တစ်ခုဖြစ်တဲ့အိန္ဒိယဘက်ကမီဇိုရမ်ပြည်နယ်ရီခေါ်သားနဲ့ဇိုခေါ်သားမှာလည်းနိုင်ငံပြည်သူတွေအလွယ်တကူဖြတ်တန်းသွားလာလို့ရနိုင်အောင်စီစဉ်ပေးထားတယ်လို့ဆိုပါတယ်။ဒါ့အပြင်နေဆက်ဒေသဖွံ့ဖြိုးရေးအစီအစဉ်အရချင်းပြည်နယ်နဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထဲပေါနေတာမှာစာတင်ကြောင်းတွေ၊ကျန်းမာရေးဆောင်ရှောက်မှုဌာနတွေနဲ့တရားတွေတိစောက်ပေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာရေးရာကိစ္စတွေမှာဥပဒေကြောင်းအရအပြန်အလှန်အကူအညီပေးရေးတရားခံလွှဲပြောင်းရေးသဘောတူညီချက်စတဲ့ကိစ္စရတွေကိုလည်းဆက်လက်ညှိနှိုင်းဆောင်ရွက်သွားကြဖို့နောက်မြန်မာနိုင်ငံမှာတန်တမာတင်နန်းကြောင်းဖွင့်ရေးအိန္ဒိယကအကူအညီပေးမဲ့ကိစ္စတွေကိုလည်းဆွေးနွေးကြကြတယ်လို့ဆိုပါတယ်။ဖေဖော်ဝါရီ28ရက်ဒီကနေ့မှာတော့သမရဦးဝင်းမြင့်နဲ့ဇနီးဒေါ်ချိုချိုတို့ဟာဗုဒ္ဓဂါရကိုခီးဆက်မှာဖြစ်ပါတယ်။